ပြည်သူ့ညီညာရေးညီလာခံ23ရာစုပင်လုံးစရုပ်တအစီဝေးကျင်းပရေးနဲ့ပတ်သက်ပြီး၃ရက်ကြာဆွေးနွေးခဲ့တဲ့အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။အစိုးရနဲ့ NCA အပြည့်အစအချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒီလ ဒီကနေ့ဆွေးနွေးပွဲပြီးဆုံးသွားချိန်မှာတော့ပြည်ထောင်စုညီညာရေးညီလာခံ23ရာစုပင်လုံးစရုပ်တအစီဝေးကိုလာမယ့်ဩဂုတ်လမှာကျင်းပဖို့အကြံပြင်းသဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ညီလာခံမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း၃မှာပါဝင်မဲ့အချက်တချို့ကိုတော့နှစ်ဖက်ညှိနှိုင်းဖို့ကြံရှိနေတဲ့အတွက်ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းညီညာရေးကော်မရှင်ရဲ့အကြံပေးအဖွဲ့ တယ်အဲ့တော့ဆွေးနွေးချက်ထဲမှာတော့ဒီစာချုပ်မှာပါမယ်အစိတ်ပိုင်းတုံးမှုလုံးကိုလည်းအခြေခြေလက်လက်ဆွေးနွေးတယ်ဒါပေမဲ့ဒီထဲမှာသဘောတူညီရဲ့အချက်တွေရှိတယ်လို့ဆက်ပြီးဆွေးနွေးရမယ့်အချက်တွေလည်းရှိတယ်အကောင်းမလို့ဇူလိုင်လ2ရက်3ရက်4ရက်မှာဒီရောင်မှာ NRPC ရောမှာပဲအဲကျွန်တော်တို့နောက်တစ်ကြိမ်ဆက်ပြီးတော့ဆွေးနွေးဖို့ဆိုတာတော့ကျွန်တော်တို့နှစ်ဖက်ညှိနှိုင်းခဲ့တာရှိတယ
်ဒီနေ့ဆွေးနွေးပွဲအပြီးမှာလာမယ့်ဩဂုတ်လမှာပြည်တော်စုငင်းချိုင်းရဲ့ညီလာခံ27ရာစုပင်လုံသရုတ်တာအစည်းအဝေးကျင်းပရေးအတွက်အရှိန်ပိုရလာကြောင်းထည့်သွင်းပြောကြားပါတယ်လာမယ့်ညီလာခံမှာချုပ်ဆိုမဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်းသုံးပါNCA အကောင့်ထဲဖော်မှုဆိုင်ရာမူပေါင်းသဘောတူညီချက်2020အလွန်အစင်းလိုက်ရှေ့လုပ်ငန်းစဉ်နဲ့အစင်းလိုက်အကောင့်ထဲဖော်မှုနဲ့အခြေခံမူသဘောတူညီချက်စရတွေပါဝင်တာဖြစ်ပါတယ်ဒီအချက်တွေထဲမှာအဓိကဆက်လက်ဆွေးနွေးဖို့ကျန်တဲ့အချက်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာတော့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ဒီဆက်ဆွေးနွေးရမယ့်အချက်တွေထဲမှာတော့ကျွန်တော်တို့လုံခြုံရေးဆိုင်ရာပြန်လည်ကောင်းချီးခြင်းဆိုတဲ့ကိစ္စရပ်နေပြီပေါ့နော်ဒါအဲ့ဒါအခုကကျန်းဆက်နေနေရတာကျွန်တော်တို့ဟာနိုင်ငံရေးဆွေးနွေးရရလာတဲ့ရလက်ကိစ္စကြီးဒီနေ့လုံခြုံရေးဆိုင်ရာပြန်လည်ကောင်းချီးခြင်းကိစ္စတွေမဖြစ်နိုင်ဘူးခင်ဗျာအဲ့ဒီအခြေခံမျိုးတွေတော့ပြန်ပြီးတော့ဆွေးနွေးရအဲ့တော့ကျွန်တော်တို့ဒီမခတ်ချုပ်ကိစ္စရပ်နေရတာဒီမူဝါဒနဲ့မှာကျွန်တော်ဆက်တင်ထုတ်ပြရမယ့်အချက်လက်တွေအဲ့ဒီအချက်တွေမှာတော့ကျွန်တော်တို့ပြန်ပြီးတော့ဆက်ပြီးတော့ဆွေးနွေးကြအောင
်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးပြီးနောက်ဆုံးရလာတဲ့အချက်တွေကိုတော့ပြည်တော်စုငင်းချမ်းရဲ့ညီလာခံမစတင်ပြီးကျင်းပမဲ့ JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးအကောင့်ထဲဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ခေါ်ပြည်တော်စုငင်းချမ်းရဲ့ဆွေးနွေးမှုပူတွဲကော်မတီတို့ကိုတင်ပြပြီးအတည်ပြုချက်ရယူရမှာဖြစ်ပါတယ်ဒီကနေ့နှစ်ဖက်ဆွေးနွေးတဲ့အချက်တွေကိုဆွေးနွေးပွဲအပြီးမှာတော့ UPDJC ခေါ်ပြည်ထောင်စုငင်းချမ်းရဲ့ဆွေးနွေးမှုပူတွဲကော်မတီနိုင်ငံရေးပါတီအစုအဖွဲ့ကကိုယ်စားလှယ်တွေကိုဖိတ်ကြားပြီးပြန်လည်တင်ပြရှင်းလင်းခဲ့ကြပါတယ်။ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။